ောတတ်ရှင်များရှင်ဒီဘက်မှာ MFF ကုမ္ပဏီကတင်ယူထားတဲ့လဲအမြေတွေကိုပြန်လည်ဆွန့်လွတ်ပြီးဒေသခံတောင်သူတွေစီပုံစံ3ယာယီလောက်ကိုင်ွယ်လက်မှတ်ပေးရပွဲကိုစကိုင်းတိုင်းကန့်ဘလူးမြို့နယ်ထွေးအုပ်ရုံးမှာမတ်လ15ရက်နေ့ကဒုတိယသမ္မတတက်ရောက်ပေးအပ်ခဲ့ပါတယ်ဒီအကြောင်းနေနဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးလေယာစိုက်ပျိုးရေးနဲ့ဆင်မြောင်းဝင်ကြီးဌာနဝင်ကြီးဦးကန်စာမုံကပြောပါတယ
်အစကတည်းကဒီတောင်သူတွေကလုံနေတဲ့အထက်ကနေ MF company ကကိန်းသွားတာပေါ့နော်ဒါပေမဲ့သူတို့အနေနဲ့စစ်မလုပ်ဘဲနဲ့ဒီတောင်သူတွေပဲအခုထက်ထိတိုင်စစ်လုပ်ခွင့်ပေးထားသေးတာပေါ့နော်အဲ့တော့နိုင်ငံတော်ဒုတိယတပ်ပတ်ဦးဟေပီဝန်ကျူးနဲ့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ကူတိုင်ဦးဆောင်ပေါ်မှာစစ်မလုပ်နိုင်တဲ့အတူတူဆိုပေါ်မှာအဲ့တောင်သူတွေလက်ထက်ကိုပဲကြားတဲ့သဘောပါ
လက်ရှိအစိုးရလက်ထက်မှာစကိုင်းတိုင်းဒေသကြီးကတာဝန်ရှိသူတွေအနေနဲ့လှုပ်ဆောင်တဲ့နာတွေကိုလုတ်ခဲ့တဲ့အတွက်ကြိုဆိုကြရမှာပါ2012မြေလွတ်မြေရိုင်းဥပဒေမှာရှောက်ထားသူတွေအနေနဲ့မူလစီကံအတိုင်းမလုတ်ဘူးဆိုရင်စီမံခန့်ခွဲရေးအဖွဲ့မှခွင့်ပြုမဲ့ရရှိထားတဲ့သူတွေဟာပြန်လည်သိမ်းယူပြီးဖြစ်တယ်လို့မှတ်ယူရမယ်လို့ပါပါတယ် MFF ကုမ္ပဏီက1996-99မှာယာယီသီးနှံနေဖြစ်တဲ့ပေပြောင်နှံစိုက်ပျိုးကွင်းတွေအတွက်လောက်ွက်ကွင်းပေါင်း73ကွင်းကိုမြေလွတ်မြေလက်ရှောက်ယူလုတ်ကင်ခဲ့တာဖြစ်ပါတယ်။အခုဆုံးလွတ်တဲ့မြေတွေမှာလုတ်ကင်နေတဲ့တောင်သူတွေမရှိဘူးဆိုပြီးမြေလွတ်မြေရန်ရှောက်ယူခဲ့ပေမဲ့အမှန်ကတော့တောင်သူတွေကရှိနေပြီးသားပါ။မြေလွတ်မြေရန်လုတ်ကင်ကွင်းကိုရှောက်ယူထားပေမဲ့အခုဆုံးလွတ်လိုက်တဲ့လေယာမြေကွင်းကိုယ်ကွင်းမှာကုမ္ပဏီအနေနဲ့စိုက်ပျိုးထားတာမရှိပါဘူး။မူလတောင်သူတွေကကိုဘတာဆိုင်ကိုဘတာယူဆိုတဲ့သဘောပါအဲ့လိုနေထားတွေကိုလက်ရှိကမ်ဘလူးမြို့နယ်မြေစစ်အဖွဲ့တောင်သူလယ်သမားရဲရဲကိုစလဲတွေကစစ်ဆေးတွေ့ရှိခဲ့တာပါ MFF ကုမ္ပဏီအနေနဲ့ကွင်း73ကွင်းကဧကပန်း 9,300 ကျော်ကိုသိမ်းယူခဲ့တာပါဒါကြောင့်အခုဆွန့်လွတ်တဲ့ဧက 3,800 အပြင်နောက်ထပ်မဆွန့်လွတ်သေးတဲ့ကွင်း၄ကွင်းကဧက 2,100 ကျော်ကျန်ခဲ့ပါသေးတယ်အဲ့ဒီကြံခဲ့တဲ့ကွင်းလေးကွင်းကမူလတောင်သူတွေဟာထွန်းတုံးတိုက်ပွဲဝင်ပြီးသူတို့ရဲ့လေယာဉ်တွေမှာပြန်ပြီးဝင်ရောက်လုတ်ကင်ခဲ့ပါတယ်။အဲ့ဒီကိစ္စနဲ့တောင်သူ54ဦးဟာနှစ်နှစ်လောက်တရားရင်ဆိုင်ခဲ့ရပြီး2016နှစ်ကုန်ပိုင်းလောက်မှအမှုပိတ်နိုင်ခဲ့တာပါ။ကြံခဲ့တဲ့မြေက2100ကျော်မှာမူလတောင်သူတွေဟာမသိမ်းယူစဉ်ကတည်းကရှိနေပြီးသားဖြစ်တဲ့အပြင်သိမ်းယူထားတဲ့ကုမ္ပဏီကလည်းအခြားဒေသကအလုံးလက်မဲ့လူတွေကိုခေါ်ပြီးတီးဆားချစိုက်ခိုင်းထားတာတွေရှိနေပါတယ်။ဒီအနေထားကရှောက်ထားတဲ့ကုမ္ပဏီအနေနဲ့အမှန်တကယ်မစိုက်ဘူးဆိုရင်သူတို့ဆွန့်လွတ်လို့မလွတ်လို့ဒါတွေဟာပြန်လည်သိမ်းပြီးတဲ့မြေတွေဖြစ်ပါတယ်။အစိုးရအနေနဲ့အမှန်တကယ်မစိုက်တဲ့လေတွေကိုပြန်သိမ်းမယ်ဆိုမှမြေလွတ်မြေရိုင်းပေါ်နှစ်ရှည်ပင်တွေအရေးပေါ်ထဆိုက်လာတာတွေလည်းရှိနေပါတယ်။ဒီလိုစိုက်လာတာဟာတက်မှတ်ကလာအတွင်းစိုက်မယ်ဆိုရင်တစ်ပင်တွေကအတော်တန်ကြီးထွားနေရမှာပါစစ်ဆေးမယ်ဆိုတဲ့အချိန်ဒီမှာအပင်ပေါက်တာတာတွေစိုက်ထားတာဟာအရေးပေါ်အချိန်ဒီမှာထားစိုက်လာတာတွေမှန်သိတာလွန်ပါတယ်နောက်တစ်မျိုးဖြစ်တဲ့တစ်နှစ်တရာသည်တိနံစိုက်မယ်ဆိုပြီးမြေလွတ်မြေရိုင်းနေရှောက်ထားတဲ့သူတွေကြပြန်တော့မြေလွတ်တွေအများကြီးရှောက်ယူထားပေမဲ့တကယ်မလုံနိုင်ပဲပြန်သိမ်းမယ်ဆိုမှလက်ရှိလောက်ကင်စားတောင်းနေတဲ့မူလတောင်သူတွေကိုအတင်းနှင်ထုတ်တရားစွဲဆိုတာတွေလည်းရှိခဲ့ပါတယ်စစ်ဆေးလိုက်တဲ့အခါမှာပထမ5နှစ်စီမံကိန်းအတိုင်းမြေလွတ်မြေလက်တွေမှာရှောက်ထားသူတွေဟာ85ရာခိုင်နှုန်းပြည့်အောင်စိုက်ရပါမယ်ရှောက်ထားလောက်ကင်သူတွေစီကံပြည့်ရင်အစိုးရကပြန်သိရမယ်ဆိုတာ2012လေယာဉ်မြေဥတွေမှာပါပြီးသားဖြစ်ပါတယ်ဒါကိုအစိုးရကအစောတလင်မသိညူခဲ့တဲ့အတွက်မြေလွတ်မြေရိုင်းပြဿနာတွေအဖြစ်များနေတာကိုတွေ့ရပါတယ်။မြေစစ်ဖွဲ့တဲ့အခါကုမ္ပဏီတွေရဲ့လုပ်ငန်းတွေထဲမှာကိုကသက်ဆိုင်ရာကုမ္ပဏီတွေလုပ်ငန်းရှင်တွေကပြန်လည်ဆွတ်လွတ်တဲ့မြေယာတွေကိုလုံထုံးလုံနည်းနဲ့အညီမူလလောက်ကင်ခဲ့တဲ့တောင်သူတွေကိုပေးဆောင်ရမယ်လို့ပါပါတယ်။ဒါဟာမသိခင်တုန်းကလောက်ကင်နေတဲ့သူတွေကိုပြန်ပေးရမယ်လို့ဆိုလိုထားတာပါ။တာဝန်ရှိသူတွေအနေနဲ့မြေလွတ်မြေလက်ဥပဒေအရသိမ်းယူထားတာတွေကိုအမြန်ဆုံးဆောင်ရွက်နိုင်တဲ့အကြောင်းလူ့အခွင့်အရေးစောင့်ကြည့်ကာကွယ်ရေးအဖွဲ့မှဥက္ကဋ္ဌဦးမြင့်နိုင်ကအခုလိုပြောပါတယ်
။2012မှာဦးသိန်းစိန်တက်တက်မှာကြတော့မြေလွတ်မြေလက်မြေရိုင်းစီကံပြက်နေပြန်သိမ်းရမယ်လို့အပိုင်22ကားငယ်နဲ့ကားကြီးလောက်မှာပေါ်ပြထားတယ်။ဒါဆိုမလုပ်တဲ့နေရာတွေအများကြီးရှောက်ထားလောက်ပဲရှိတယ်။အဲ့ဒါကိုပြန်မသိမ်းခဲ့ဘူး။အခု NLD အစိုးရလက်ထက်မှာလည်း ဒီအဲ့အရာပြန်ပြီးတော့တိမ့်ပြီးတော့မူလလုတ်ပိုင်ခွင့်ရတဲ့တောင်သူတွေကိုပြန်ချပေးမယ်ဆိုရင်အဆင်ပြေပါတယ်ဒါကြီးက
ဒီနေရာမှာတာဝန်ရှိသူတွေအနေနဲ့ဥပဒေအတိုင်းဆက်လက်ဆောင်ရွက်တဲ့အခါစီကံပြတ်လို့ပြတ်သိမ်းရမယ့်လယ်ယာမြေတွေပေါ်မှာတီးစားနဲ့လုတ်ကိုင်းနေတဲ့တောင်သူတွေလည်းရှိနေတတ်ပါတယ်။ရှင်လဲလျှောက်တာပြားလဲဆွဲတာပုံစံမျိုးဖယ်ရမယ့်တီးစားတောင်သူတွေလည်းနေရာဖယ်တာအောင်သူတို့အမှန်တကယ်စိုက်ပျိုးလုတ်ကိုင်းနိုင်ခဲ့တာရဲ့နေစရာမဲ့စားစရာမဲ့အနေအထားတွေမဖြစ်ရအောင်အတွက်စိုက်ပျိုးမြင့်နေရာအသစ်တွေကိုသက်ဆိုင်ရာအစိုးရအနေနဲ့ပြန်လည်ချထားဆောင်ရွက်နိုင်မှာကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးသွယ်ပါ။